Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ10ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ19.25ရူကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုရနေနဲ့အတူကြီးညာပြသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်တို့ဟာဒီကနေ့ဒီပြင်သစ်နိုင်ငံပဲရစ်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ဒီဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံနေကြားဆောင်ရှေးတိုင်းကင်းစခန်း22ခုကဒီတပ်ဖွဲ့ဝင်တွေနဲ့ဆက်လက်နဲ့ပစ္စည်းတွေကိုဒီကနေ့မှာနှစ်နိုင်ငံဘက်ကပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။ဒါလို့ထိုက်တန်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားတဲ့တင်းချီတဲ့ရိုဟင်ဂျာတွေကဒုက္ခသည်2000ပထမဆုံးအထုပ်အနေနဲ့ပြန်ပို့ဖို့ပြင်ဆင်နေကြချိန်မှာပဲပြန်ပို့ခံရမယ့်စည်ရင်းဝင်ဒုက္ခသည်အများစုဘက်ကလုံခြုံရေးစိုးရိမ်ချက်တွေနဲ့လုံးဝမပြန်လို့ကြသေးဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်
ကိုဒီဘာအမေဆိုင်ရှာမမချင်းနဲ့ဒီအတိုင်းချင်ရမယ်ဆိုရင်ကျွန်တော်တို့ဒီအဲ့ကိုပြန်ပို့ရဒီမှာကိုကွာဆုံး
ရိုဟင်ဂျာဒုက္ခသည်တူပြောပြသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ဓာတ်ထိုးတိုက်ခိုက်မှုနောက်ပိုင်းမှာပဲဩစတြေးလျဝန်ကြီးချုပ်ဘက်ကအစ္စလမ်အစိုးရဝါဒီရဲ့ချိန်ချောက်မှုတွေနဲ့ပတ်သက်လို့သတိပေးပြောဆိုလိုက်တဲ့သတင်းနောက်အမေရိကန်မှာတနက်ကန်အကြမ်းဖက်မှုတွေကိုနိုင်ငံရေးအရာအဖြေရှာဖို့လူငယ်တွေဘက်ကတိုက်တွန်းလာကြတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ရဲ့ပြင်သစ်သမ္မတတို့ဟာဥရောပလူမျိုးရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြပါတယ်ပြင်သစ်ကိုရောက်ရောက်ချင်းမှာပဲပြင်သစ်သမ္မတကိုဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပြီးတဲ့နောက်မကြာခင်မှာအခုလိုတွေ့ဆုံကြတော့ပါအဲလီစီနန်းတော်မှာတွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းဥရောပလူမျိုးရေးနဲ့ပတ်သက်ပြီးတော့ကုန်ကျစရိတ်တွေကိုမျှပြီးတော့ခံကြဖို့ထရမ့်ကတိုက်တွန်းပါတယ်ပို့ပြီးတော့ခိုင်မာအင်အားတောင့်တင်းတဲ့ဥရောပဖြစ်လာစေချင်တယ်လို့ထရမ့်ကပြောဆိုသလိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းပိုးပြီးတော့ဆွမ်းဆောင်နိုင်တယ်လို့ပိုးပြီးတော့ခုခံကာကွယ်နိုင်တဲ့ဥရောပဖြစ်လာဖို့ယုံကြည်ပါတယ်လို့ပြောပါတယ်။သမရနှစ်ဦးသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာတော့အပြန်အလှန်ပြစ်တင်ဝေဖန်တာမျိုးမရှိပါဘူး။တောက်ကြနေကပြင်သစ်နိုင်ငံ Oli Sheikh လေစိတ်ကို Air Force 1လေယာဉ်ဆက်ရောက်ချိန်မှာတော့ Trump ကဥရောပအနေနဲ့စစ်တပ်တီထောင်ဖို့လိုတယ်လို့ပြောဆိုတဲ့ပြင်သစ်သမ္မတ Macron ကိုအကြီးအကျယ်ဝေဖန်လိုက်ပြီးတော့ဒီလိုမဟုတ်ခင်မှာ NATO မြောက် Atlantic စစ်ဆေးချုပ်အဖွဲ့ကြီးအတွက်ကုန်ကျငွေတွေကိုမျှတခံဖို့သူကတိုက်တွန်းပါတယ်။ဒါပြင်မက်ခရွန်က1989ခုနှစ်အတွင်းအမေရိကန်သမ္မတရော်နယ်ရီဂန်နဲ့ဆိုဗီယက်ခေါင်းဆောင်ဂိုဘာချော့ဖ်တို့လက်ထက်ကသဘောတူညီချုပ်ဆိုခဲ့တဲ့လက်နက်ထိန်းချုပ်ရေးသဘောတူစာချုပ် INF ကနေနှုတ်ထွက်မယ်ဆိုတဲ့ထရမ့်ရဲ့ကြေညာချက်ကိုဝေဖန်ခဲ့ပါတယ်ဒီလိုနှုတ်ထွက်မှုကြောင့်အဓိကထိခိုက်နစ်နာမဲ့သူတွေကတော့ဥရောပပဲဖြစ်တယ်လို့မက်ခရွန်ကပြောပါတယ်ပထမကမ္ဘာစစ်ပြီးဆုံးတဲ့နှစ်ပေါင်း100ပြည့်တဲ့ထိမ့်မှတ်ခန်းနာကိုပြည်သူနိုင်ငံမျိုးတော့ပဲရစ်မှာမနက်ဖြန်တင်းငွေတွေမှာချင်ပါမှာဖြစ်ပြီးတော့အဲ့ဒီခန္ဓာကိုတက်ရောက်ဖို့ထရမ့်အပါအဝင်တခြားကမ္ဘာကောင်းဆောင်တွေပဲရစ်ကိုရောက်ရှိနေတာပါခင်ဗျာ
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတောင်မီလောင်ချွမ်းမှုကြောင့်လူ9ယောက်သေဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောလိုက်ပါတယ်ဒါဟာကယ်လီဖိုးနီးယားပြည်နယ်အတွင်းတောင်မီလောင်ချွမ်းမှု3ခုတည်းကတခုဖြစ်ပြီးတော့ဒီတောင်မီကြောင့်အင်ဂျီ6400ကျော်မီးလောင်ခဲ့တယ်လို့လူတော်များများကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ကြပါတယ်။သေဆုံးသူများစုဟာ Sacramento မြို့မြောက်ဘက်မှာရှိတဲ့ Paradise မြို့ကနေထွက်ပြေးဖို့ကြိုးစားကြစဉ်သူတို့ရဲ့ကားတွေထဲမှာသေဆုံးတာဒါမှမဟုတ်ကားရဲ့အပြင်ဘက်မှာသေဆုံးခဲ့ကြတာဖြစ်တယ်လို့ The Bat ခရိုင်ရဲ့ဌာနကပြောပါတယ်။ကားလမ်းတွေပိတ်နေတာကြောင့်တချို့လူတွေလည်းကားပေါ်ကနေဆင်းပြီးတော့ထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။တော်မီကအလင်းမြန်လောင်ကျွမ်းခဲ့တာကြောင့် Paradise မြို့နေရာအများစုပျက်စီးသွားခဲ့ပြီးတော့ဒေသခံထောင်ပေါင်းများစွာလည်းသူတို့ရဲ့နေအိမ်တွေကနေထွက်ပြေးခဲ့ကြပါတယ်။တော်မီကြောင့်အင်ဂျီ6453လုံးနဲ့စီဝိုင်းအဆောက်အုံ160ပျက်စီးသွားခဲ့ပြီးတော့မီလောင်ကျွမ်းမှု area ဟာ2 km 362ရှိတယ်လို့အနာပိုင်တွေကတောက်ကြနေကပြောကြားခဲ့ပါတယ်ဒီတော်မီဟာကြာသပတေးနေ့ကစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့ညာရင်းချင်းမှာပဲ4လောက်ပြန့်နှံ့သွားကြောင်းနဲ့အခုချိန်ထိ900ခန့်လုံးပဲနှိမ့်သက်နိုင်သေးတယ်လို့ဆိုပါတယ်ဒါ့အပြင်လူဒါဇင်နဲ့ခြေပြောက်ဆုံးနေတယ်လို့လည်းပြောပါတယ်သမ္မတ Trump ကတော့အခုလိုမီးလောင်ကျွမ်းမှုဖြစ်ရတာဟာတစ်တော်တွေထိမ့်သိမ့်မှုမကောင်းတာကြောင့်ဖြစ်ပြီးတော့ဒီချက်ကိုမပြင်နိုင်ဘူးဆိုရင်ပြည်တော်စုဆွေးရရဲ့အကူအညီတွေကိုမပေးဘဲနေမယ်လို့ပြည်သူနိုင်ငံမှာရောက်ရှိနေစမှာချင်းချောက်ခဲ့ပါတယ်ခင်ဗျာ
ယူအန်နိုင်ငံမှာဆော်ဒီဥဆောင်တဲ့မဟာမိတ်အဖွဲ့တိုက်လေရင်တွေဝေဟင်မှာပြန်ဆန်းရင်စီဖြစ်ပြီးတဲ့အမေရိကန်ရဲ့အစီအစဉ်ကိုအဆုံးသတ်လိုက်ပါတယ်။မဟာမိတ်အဖွဲ့အနေနဲ့အခုခါမှာဒီအကူအညီမလိုလိုရတာကြောင့်ဒီအစီအစဉ်ကိုအဆုံးသတ်ဖို့အမေရိကန်ဘက်ကတောင်းဆိုခဲ့တယ်လို့ဆော်ဒီအာရေဗျကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ဘက်ကတော့မဟာမိတ်အဖွဲ့တွေက20ရာခိုင်နှုန်းကိုအမေရိကန်ကလောင်စာဆီထောက်ပံ့ပေးထားတယ်လို့ပြောပါတယ်။ဆော်ဒီအာရေဗျရဲ့ဆုံးဖြတ်ချက်ကိုအတိမတ်ပြုကြောင်းနဲ့ယီမန်လူလူကိုအကောက်အွယ်ပေးမဲ့ယီမန်တပ်ဖွဲ့စည်းနိုင်ရေးနောက်လုံခြုံရေးနဲ့ယီမန်နဲ့အနီးအနားဒေသတွေမှာအယ်ခိုင်ဒါနဲ့အိုင်ဇစ်တို့ကိုနှိမ်နင်းရမှာမဟာမိတ်တွေနဲ့အတူအမေရိကန်အနေနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်နေကြောင်းအမေရိကန်ကောက်ွယ်ရေးဝန်ကြီးဂျင်မက်ဒစ်ကလည်းကြေညာချက်ထုတ်ပြောပါတယ်။အီရန်ကထောက်ပံ့ပေးထားတဲ့ဟူသီသဘုံတွေကိုနှိမ်နင်းနေတဲ့ယီမန်ဆိုရကိုကူညီဖို့ဆော်ဒီဥဆောင်တဲ့မဟာမိတ်အဖွဲ့ဟာ2015ခုနှစ်မတ်လတွေကစပြီးတော့လေကြောင်းကနေစစ်ကူပေးနေတာပါ။အဲဒီအချိန်ကစလို့ယီမန်မှာလူပေါင်း1000လောက်တည်ဆုံသွားတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့အဲ့ဒီထက်ကအများစုဟာလေကြောင်းတိုက်ခိုက်မှုအတွင်းတည်ဆုံခဲ့တာပါ။အမေရိကန်ကအခုလိုဝေဟင်ကနေလေရင်စီဖြစ်ပေးတဲ့အစီအစဉ်ကိုရပ်ဆိုင်းခဲ့တဲ့အတွက်ယီမန်ကမဟာမိတ်အဖွဲ့ရဲ့လုပ်ငန်းတွေပေါ်ဘယ်လိုတက်ရောက်မှုရှိလာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စီရုံးတွင်sorry တရင်တော့ဂျမက်ကာရှိုဂီအသက်ခံရခဲ့ရတဲ့ကိစ္စအတွက်နိုင်ငံတကာကကြေကြေလောင်လောင်ဝေဖန်နေချိန်မှာပဲဒီအမေရိကန်ရဲ့လင်းစီဖြစ်ပေးတဲ့အစီအစဉ်ရပ်ဆိုင်ခဲ့တာပါခင်ဗျာ
ဆိုမာလီနိုင်ငံမိုဂါဒီရှူးမြို့တော်မှာအထေခံဘုံခွဲသူတွေနဲ့တနတ်သမားတွေကနာမည်ကြီးဟိုတယ်တစ်ခုကိုဝန်တိုက်ခဲ့ခဲ့တာမှာဒေသသူဥယျာဉ်ဟာအစောပိုင်းမှာ22ရောက်ရှိရာကနေအခုဆိုရင်39ရောက်ထိဖြစ်လာခဲ့ပြီလို့ဆိုမာလီရဲတပ်ဖွဲ့ကဒီကနေ့မှပြောကြားလိုက်ပါတယ်တောက်ကြနေနေ့လယ်ပိုင်းကအထေခံကားဘုံနှလုံးပေါက်ကွဲခဲ့ပြီးတဲ့နောက်ဟိုတယ်လုံခြုံရေးတွေနဲ့ဟိုတယ်နောက်မှာရှိတဲ့ဆိုမာလီရဲ့မူကင်းစုံလိုက်ရဲတပ်ဖွဲ့တို့ကတိုက်ခိုက်သူတွေကိုပြန်ပြီးတော့ပြစ်ခတ်ခဲ့ကြပါတယ်။ဒါပြင်တတိယပောက်ကွဲမှုကတော့ဟိုတယ်နန်းကလူသွားလူလာများတဲ့လမ်းပေါ်မှာရပ်ထားတဲ့တုတ်တုတ်သုံးမိန်းကားပေါ်ကနေပောက်ကွဲခဲ့တာဖြစ်ပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေကြောင့်အရသာ39ယောက်တိဆုံးပြီးတော့40တန်းအရသာရဲလို့ဘူဂါတီရှိမြို့ရဲရာရှိမိုဟာမက်ဟူစိန်ကအတည်ပြုပြောကြားလိုက်ပါတယ်။တချို့ပျောက်ဆုံးနေတဲ့သူတွေရှိနေသေးတာကြောင့်တိဆုံးသူရေအတွက်လည်းတိုးလာနိုင်ပွဲရှိနေပါတယ်။ဆာဟာဖီဟိုတယ်ကိုတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ကိုင်ဒါအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့အရှာဘတ်စစ်သွေးကြောအဖွဲ့ကပြောပါတယ်။1990ပြည့်လွန်တဲ့အစောပိုင်းဆိုမာလီနိုင်ငံရဲ့အနာရှင်မိုဟာမက်ဆီရက်ဘာကိုဆီရက်ဘာပြုတ်ကျသွားခြင်းကဆက်ပြီးတော့ဆိုမာလီနိုင်ငံမှာလည်းအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ညနေကင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာ။မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံနယ်ကြားဆောင်ရှီလန်ကင်းစခန်း22ခုကတပ်ဖွဲ့ဝင်တွေနဲ့စစ်လက်နက်ပစ္စည်းတွေကိုဒီကနေ့မှအပြီးသတ်ရုပ်သိမ်းလိုက်ပါတယ်။လွန်ခဲ့တဲ့စက်တင်ဘာကရရှိထားတဲ့သဘောတူညီချက်အတိုင်းအခုလိုပြန်ရုပ်သိမ်းလိုက်တာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။စစ်ဘက်ဆိုင်ရာသဘောတူညီချက်ဟာဒေတာညီငယ်ရေးနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအချိန်အဟုန်တိုးမြင့်ရေးကိစ္စရပ်တွေအတွက်အရေးကြီးတဲ့ယုံကြည်မှုတည်ဆောက်ရေးအဆင့်ဖြစ်ကြောင်းလည်းတောင်ကိုရီးယားဘက်ကပြောပါရယ်။ဒါ့အပြင်လည်းကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းရှင်းရေးအစီအစဉ်တွေအကောင်အထည်ဖော်ဖို့မြောက်ကိုရီးယားဘက်ကပြက်ကွက်တယ်ဆိုပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားတိတ်အဆင်မပြေဖြစ်နေချိန်မှာပဲခိုင်မာတဲ့အစာပြုဆောင်ရွက်မှုတွေကိုမတွေ့ရဘဲတောင်ကိုရီးယားအနေနဲ့အခုလိုစီးရေးအရာလိုက်လျောတာဟာအန်နီယယ်ကိုဖိတ်ခေါ်သူလိုဖြစ်မယ်ဆိုပြီးတော့အခက်အခဲတွေကထောက်ပြပါရယ်။နှစ်နိုင်ငံကြားစစ်မဲ့ဆုံးအဆက်မှာတန်ဆူဂျိုအထက်ထက်ကာရင်ထားတဲ့ကွန်ကရစ်ဘန်ကာတောင်ကိုရီးယားနယ်ကြားဆောင်ကင်းစခန်60လောက်ရှိပြီးတော့အဲ့ဒီမှာလက်နက်ကြီးလက်နက်ငယ်မျိုးစုံတက်ဆင်ထားတဲ့တပ်ဖွဲ့ဝင်တွေချထားတာပါ1950-53မိနစ်ကဆက်လို့155မိုင်အထိရှိတဲ့ထိစက်နေတဲ့နယ်စပ်မြင်းတစ်လျှောက်တိုက်ပွဲတွေဖြစ်တတ်တဲ့နေရာတွေမှာမြေမြုံမိုင်းတန်းနဲ့ချီမြုပ်နှံထားပြီးတော့အဲ့ဒီနယ်ကြားမှာမြောက်ကိုရီးယားနယ်ကြားဆောင်ကင်းစခန်160လောက်လည်းရှိနေပါရခင်ဗျာ
ဒီလိုငါနိုင်ငံမှာနိုင်ငံရေးပြဿနာတွေရှုပ်ထွေးနေချိန်မှာပဲသမရမက်ထရီပါလာစရိစိနာကပါလီမန်ကိုဖျက်သိမ်းလိုက်ပြီးတော့ရွေးကောက်ပွဲအစ်စ်ကျင်းပဖို့ကိုတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ26ရက်နေ့ကစရိလင်္ကာသမရစရိစိနာကဝန်ကြီးချုပ်ရနယ်ဝကရမန်စင်ဂီကိုယာရုကနေဖြုတ်ချပြီးသူ့နေရာမှာသမရဟောင်းမဟင်ဒရာဂျာပါစာကိုအစားထိုးလိုက်ခြင်းကစပြီးတော့စရိလင်္ကာနိုင်ငံရဲ့အခြေအနေတွေဟာရှုပ်ထွေးပြီးတော့မထီမငြိမ်ဖြစ်နေတာပါ။ပါလီမန်ကိုတောက်ကြနေကြသကောင်ကျော်ကစတင်ပြီးဖျက်သိမ်းလိုက်ကြောင်းသမရလက်မှတ်ရေးထိုးထားတဲ့တရားဝင်အမိန့်ကိုညင်ညာခဲ့ပါတယ်။သမရဆူရီစိန်းနဲ့ရဲ့လောက်ရဟာဖွဲ့စည်းပုံကိုပြောင်ပြောင်လေးနဲ့ချိုးဖောက်တာဖြစ်ပြီးတော့ဒီမိုကရေစီမဆန်ကြောင်းဝန်ကြီးချုပ်ဝက်ခရီမန်စင်ဂီဆိုရဖွဲ့ရဲ့ဗန်နိုင်ဝန်ကြီးမင်္ဂလာဆမာရာဝ ဝီရာကပြောကြားလိုက်ပြီးတော့သူ့ရဲ့ယူနိုက်တက်နေရှင်နယ်ပါတီအနေနဲ့လည်းအာနာရှင်ဆန်ဆန်ပြီးနေအုပ်ချုပ်လာနေတဲ့အပေါ်မှာတွန်းလှန်သွားမယ်လို့ပြောကြားလိုက်ပါတယ်။သမ္မတကပါလီမန်ကိုဖြတ်သိမ်းတဲ့အရာဟာဒီပြဿနာကိုဖြေရှင်းနိုင်မှုအတွက်ပြည်သူတွေဆုံးဖြတ်တင်လာကြောင်းဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
လူဝန်တရာ89ဦးတည်ဆုံးခဲ့တဲ့အင်ဒိုနီးရှားလေယာဉ်ပျက်ကြရမှာတည်ဆုံးသူတွေကိုရှာဖွေတဲ့အစီအစဉ်ရက်ဆိုင်လိုက်ပြီးဖြစ်ကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့ပြောလိုက်ပါတယ်။ဒါပေမဲ့လည်းလိုင်းအွန်အဲလေယာဉ်ရဲ့လေယာဉ်ပျံသန်းမှုမှတ်တမ်းတင်ဒုတိယဘလက်ဘောက်စ်ကိုတော့ဆက်လက်ပြီးတော့ရှာဖွေသွားမယ်လို့ပြောပါတယ်။နှစ်လသားအသုံးပြုရသေးတဲ့ဘိုးအင်းကွန် ကျွန်တော်တို့ကတော့ဒီဆုံးသူတွေကအခုခါမှာတော့တည်ဆုံးသူတွေက89ဦးဘယ်သူပေါ်ပါလိမ့်ဆိုတော့အခုအတီးပြနိုင်ခဲ့ပြီလို့ရှာဖွေကယ်ဆယ်ရေးအေဂျင်စီအကြီးအကဲမိုဟာမက် ဆရာကြီးကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်ကရှာဖွေတွေ့ရှိခဲ့တဲ့ဘလက်ဘောက်စ်တစ်ခုတည်းကလေယာဉ်ပျံသန်းမှုချက်လက်တွေကိုတော့အခုခါမှာရယူနိုင်ခဲ့ပြီးတော့လေယာဉ်မှုတွေခန်းတွေကဘလက်ဘောက်စ်ကိုတော့ရှာဖွေနေစေပါအဲ့ဒီဘလက်ဘောက်စ်ကိုရှာတွေ့ရင်တော့နောက်ဆုံးအချိန်မှာဘာတွေပြောခဲ့ကြလဲဆိုတာကိုသိရှိရမှာဖြစ်တယ်လို့လဲတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာကွန်လွန်သွားပြီဖြ
အဲဒီကနေရလာတဲ့ငွေတွေကိုတော့ပရိဟိတလုပ်ငန်းတွေကိုလှူဒါန်းသွားမှာပါ။ပိစဟော့ကင်းဟာအကျော်တည်သွားပြီးရတဲ့နောက်အသုံးပြုခဲ့တဲ့စက်တက်ထားတဲ့ဒီဘိန်းတက်ကထိုင်ကိုခရစ်စတီလီလန်ဖွဲ့ကအင်တာနက်ကနေဒေါ်လာ
96,000 ငါးခုနှစ်ကပါရဂူဘွဲ့သူတွင်စာကြမ်းမိတ်တူကတော့အမေရိကန်ဒေါ်လာ9,600ခုနှစ်ရာနဲ့ရောင်းချခဲ့တာဖြစ်ပါတယ်။ဒါဟာမူလကမှန်းထားတဲ့ဒေါ်လာ9,600ခုနှစ်ထောင်နဲ့ရောင်းချခဲ့တာဖြစ်ပါတယ်။ဒါဟာမူလကမှန်းထားတဲ့ဒေါ်လာ9,300အများကြီးပိုရခဲ့တာဖြစ်ပါတယ်။သူပါဝင်ခဲ့တဲ့ရုပ်သံစီးရီးတဲ့တစ်ခုဖြစ်တဲ့ The
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာ ဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ Bangladesh နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေက ဒုက္ခသည်2000ကိုပထမဦးဆုံးအထုတ်အနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပဲပြန်ပို့ဖို့ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လို့ပြန်ရမယ်စည်းရင်းဝင်ဒုက္ခသည်အများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့လုံးဝမပြန်လို့ကြသေးဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်။ရခိုင်ပြည်နယ်ထဲမှာပဲ IDP ဒုက္ခသည်စခန်းတွေထဲမှာခိုလုံနေရစေမွတ်စလင်ဒုက္ခသည်တွေအတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်နဲ့လုံခြုံရေးအစီအမံတွေဆောင်ရွက်ပေးနိုင်ခြင်းမရှိသေးတာမို့လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေပြန်လာဖို့မသင့်သေးဘူးလို့စစ်တွေမွတ်စလင်ဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။ ပြီးခဲ့တဲ့နှစ်2019အောက်တိုဘာလကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းဘူဒီရောင်မောင်းနှောင်ကလုံခြုံရေးကင်စခန်တွေကို ARSA ဆွေးရောက်အဖွဲ့ရဲ့အကြံဖက်တက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နေမြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတင်းချောင်ထွက်ပြေးသွားကြတာဖြစ်ပါတယ်။အဲ့ဒီဒုက္ခသည်9,300ကြာမှာ2000ကျော်ကိုအုပ် Rohingya ဒုက္ခသည်တွေနေရရင်းကိုပြန်နိုင်လောက်အောင်လို့မြန်မာနိုင်ငံဘက်မှာခိုင်မာတဲ့ဘဝအမှခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့အခွင့်အရေးတွေပေးဖို့အစဉ်အသင့်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်ငံ့ထားဖို့နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြတာပါအခုဆိုရင်တော့ဒုက္ခသည်စခန်းတွေမှာပထမဆုံးပြန်ပို့မဲ့စီးရင်တဲ့ပါသူတွေနေရပြန်ဖို့ပြင်ဆင်ခိုင်းနေတယ်လို့နေရကိုပြန်ကြရမယ်ဒုက္ခသည်တွေအများစုကတော့လုံခြုံရေးစိုးရိမ်ချက်တွေကြောင့်မပြန်လို့ကြသေးပဲနဲ့အတော်လေးကိုစိတ်မချမ်းမသာဖြစ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ကိုမျိုးတန်ကပြောပါတယ
်အဲ့စီးမှာပထမတော့အနေနဲ့ဒုက္ခသည်မတော်လို့ပို့မယ်လို့ပြောတဲ့အဲ့စီးမှာပါတဲ့လူကကြိုးကတော့ကိုကအဆုံးဖြတ်စီရင်ဖို့ ကျိုးစားနေတယ်လို့ခြောက်ဖို့ပါတယ်ခုဒီဘာအမေခင်ရှာမမချိနေဒီတရားတိုင်ခင်ရမယ်ဆိုရင်ကျွန်တော်တို့ဒီအဲကိုပြန်ပေါ်ရဒီမှာအဲကိုကဆုံးစီကိုခွန်လေးမျိုးလို့ဆိုကြတော့သူတို့အဲ့လိုမျိုးကျိုးစားနေတယ်တကယ်ဒီဒုက္ခတွေကလုံးဝတရားတိုင်ဆိုရင်တန်ဖို့တန်ချင်စီမချိပါဘူးဘာလို့လဲဆိုတော့တကယ်ဒီဒုက္ခတွေကပြန်နေဆိုရင်သူတို့ဘဝအတွက်ဘာအမေခင်ရှာမမချိပါဘူးသူတို့ကလို့ပြလာတာ ဒါမဲ့သူတို့အခုဒီဘာအမေခင်ရှာမမချိနေဒီတရားတိုင်ခင်ရမယ်ဆိုရင်အဲကျွန်တော်ကဒီကတောင်းဆိုချင်တာကတော့ကျွန်တော်ရဲ့အဲ့ဒီဆားမှာအဲကျွန်တော်တို့စာနေတယ်ဆက်မှာကျွန်တော်မွေးရမှာအဲလုံလုံချုံချုံနိုင်ငံတကာစောင့်အကျိုးဝင်တဲ့လုံလုံချုံချုံကျင်းနိုင်မှုပြီးတော့ငင်းငင်းချင်းချင်းလုံလုံချုံချုံကျင်းနိုင်မှုရပ်တင်တာတွေကျွန်တော်နိုင်ငံတော်ခွင့်ရပါလေအဲ့ဒါအဲအကျေကေလောက်ခွင့်ရကနေစပြီးတော့အ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီပြည်တွင်းမှာ2011ခုနှစ်အခက်ကြီးအတွင်းညရည်နေ့ကနေတိတ်ဆောက်နေရပြီးတော့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေထဲမှာပဲခိုးလုံနေရတဲ့ဒုက္ခသည်တွေအတွက်တောင်မှခိုင်မာတဲ့ဘဝအမှားကကြက်မရှိသေးသလိုလူကြုံရေးစိုးရိမ်မှုတွေကရှိနေသေးပဲလို့စစ်တွေမြို့နယ်
ရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကိုဖေ့စ်ဘွတ်ကဟန့်ကြားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှင်းလာမယ့်2021ပြည်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်ရေးကြီးတဲ့အချိန်ကာလမျိုးမှာပြည်ထောင်စုမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအဓိကအားထားနေကြတဲ့ Facebook မှာ မတည့်မြတ်မှုတွေနဲ့အမုန်းစကားတွေမပြတ်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOES အနေနဲ့ညတိုင်းရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်တို့ရာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရွက်ရှောင်ရွက်တွေကိုတည်လို့ရာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ် ပါဝင်ဆွေးနွေးမေးမြန်းလို့ဆိုရင်အနေနဲ့ VOE ရဲ့ဖုန်းနံပါတ် 2209 3600 ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဆွေးနွေးကြတိုင်းရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတရလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရသေးရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာတော့ဆိုမာလီနိုင်ငံဘွားတူကလမ်းသွားလမ်းလာတွေကိုဓားနဲ့လိုက်ထိုးပြီးတော့တိုက်ခိုက်တဲ့အမှုဟာအိုက်ဇက်အစ္စလန်အစိုးရအုပ်စုရဲ့သွေးဆောင်မှုကြောင့်ဖြစ်ကြောင်းစုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ကြပါရစေ။ဒီတိုက်ခိုက်မှုဖြစ်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲဩစတြေးလျဝန်ကြီးချုပ်ကမေကွန်းပြောကြားရမှာတော့အစ္စလန်အစိုးရဝါဒီတွေရဲ့ချင်းချောက်မှုနဲ့ပတ်သက်လို့သတိပေးခဲ့ပါရစေ။ဒီအကြောင်းပြေဆုံးကို VOA သတင်းတောက် Phil Marshall စစ်တနီမျိုးကနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုအောင်လင်ဦးပြောပြပေးပါဦးရှင်
။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးဖြစ်တဲ့မဲဘုံမြို့မှာလူတူတေဆုံးပြီးနှစ်ဦးတန်ရခဲ့တဲ့တိုက်ခိုက်မှုကျဉ်းလွန်သူအသက်30ရွယ်ခလစ်ရှာယာအလီယာဆိုမာလီယာနိုင်ငံကနေပြောင်းရွှေ့ချေချနေထိုင်နေသူတူဖြစ်ပြီးအစိုးရအယူဝါဒရှိသူတူဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကဒီနေ့ပဲပြောဆိုလိုက်ပါတယ်။မိသားစုဝင်တွေကလည်းအကျန်းဖက်ဝါရနဲ့ဆက်နေပြီးရဲတပ်ဖွဲ့မှမှတ်တမ်းရှိသူတွေဖြစ်တဲ့အကြောင်းဩစတြေးလျနိုင်ငံရဲတပ်ဖွဲ့ရဲ့လက်ထောက်ကော်မရှင်နာမင်းကြီးအီဗန်မက်ကာတနီကသတင်းတောက်တွေကိုပြောဆိုလိုက်ကြပါ
The individual was known to intelligence agencies and police. This individual did hold radical views and his passport was cancelled in 2015.
သူကြောင့်ကိုရဲတပ်ဖွဲ့နဲ့ထောက်လိုင်းရင်တိုင်ဝမ်ကသိရှိထားပြီးတော့ဆုံးရောက်အယူဝါဒရှိသူတူဖြစ်တယ်လို့ဆီးရီးယားနိုင်ငံကိုသွားဖို့ကြိုးစားခဲ့တဲ့အတွက်သူ့ရဲ့နိုင်ငံကူးလက်မှတ်ကိုလည်း2015ခုနှစ်ကတည်းကထောက်လိုင်းဌာနကရုပ်သိမ်းထားပါတယ်။သူနဲ့ညီကိုတော်ဆက်သူတူဟာလည်းအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့အမှုတွေနဲ့2019ခုနှစ်နိုဝင်ဘာလတုန်းကဗစ်တိုးရီးယားပြည်နယ်အကြမ်းဖက်တပ်မြန်တိုက်ဖျက်ရေးအဖွဲ့ကဖမ်းဆီးထားပြီးအခုချိန်မှာလည်းဒီမှုတွေနဲ့ပတ်သက်လို့ယမန်ယူပြီးဖမ်းဆီးထားပါတယ
်။နေတော့တိုက်ခိုက်မှုကျူးလွန်သူကိုတော့အစိုးရဝါဒဆွဲရှိသူဖြစ်သတ်မှတ်ထားပေမဲ့နိုင်ငံတော်လုံခြုံရေးကိုချင်းချောက်တဲ့အစ်မမရှိခဲ့တာကြောင့်စုံစမ်းစစ်ဆေးတာမျိုးမရှိခဲ့ကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်း IS စစ်သွေးကြွအဖွဲ့ရဲ့သွေးဆောင်မှုကိုနားယောင်ခဲ့ပုံရတယ်လို့လည်းလက်ထောက်ရဲကော်မရှင်နာမင်းကြီးကပြောပါတယ်။
So I think it's fair to say he was inspired. He was radicalized.
သူကိုသွေးဆောင်ခဲ့ပုံရတယ်လို့ပြောနိုင်မယ်ထင်ပါတယ်။သူကိုအစွန်းရောက်ဝါရရိုက်သွင်းခံခဲ့ရတာပါ။ Internet ပေါ်မှာအစွန်းရောက်အုပ်စုရဲ့ဝါရဖန်ချီမှုတွေပြန့်နှံ့နေတယ်ဆိုတာကလည်းရှင်းပါတယ်။ဒါကြောင့်လည်းဓာတ်ရိုက်ဆက်နွယ်မှုရှိတယ်လို့မပြောလို့ပေမဲ့သွေးဆောင်စည်းရုံးခံခဲ့ရတယ်လို့တော့ဆိုနိုင်ပါတယ်
။ IS စစ်သွေးကြွအုပ်စုကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြင့်မနေ့ကပဲကြီးညာခဲ့ပေမဲ့အထောက်ထားတစုံတရာပြသတာမျိုးတော့မရှိခဲ့ပါဘူး။ကင်ဖြစ်ရာဗစ်တိုးရီးယားပြည်နယ်ကဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးကတော့အချက်ပြဝါဒရဲ့ချင်းချောက်မှုကိုစဉ်ညက်ခံရက်တည်သွားမှဖြစ်ကြောင်းပြောဆိုခဲ့တာပါ။တက္ကသိုလ်မှဖြစ်ခဲ့ပြီးနောက်မှာတော့ဩစတြေးလျမှာအချက်ပြချင်းချောက်မှုအန်ဒီရဲ့အတွက်သတိပေးတဲ့အဆင့်ကိုလည်းတိုးမြင့်ထားပါတယ်။ဝန်ကြီးချုပ်စကော့မော်ရီဆန်ကတော့တက္ကသိုလ်မှနဲ့ပတ်သက်လို့ဒီကနေ့ပြောကြားတဲ့မင်းကွန်းထဲမှာအချက်ပြဝါဒရဲ့အန်ဒီရဲ့အထူးသဖြင့်အစ္စလာမ်အစိုးရဝါဒီတွေရဲ့ချင်းချောက်မှုတွေကိုသတိပေးပြောဆိုသွားခဲ့တာပါ။
Religious extremism takes many forms around the world and no religion is immune from it. That is the lesson of history and sadly modern history as well.
ဘာသာရေးအရာဆွေးနွေးမှုတွေဟာကမ္ဘာတဝန်းမှာပုံစံမျိုးစုံနဲ့ရှိနေပါတယ်။ဘယ်ဘာသာမှလည်းရှောင်လို့မရပါဘူး။ဒါဟာသမိုင်းသင်ကန်းစာပါ။စိတ်ကောင်းစရာကတော့ဒီနေ့ခေတ်သမိုင်းမှာလည်းအလားတူကြုံနေရတာပါ။ဒါပေမဲ့အခုဩစတြေးလျမှာဘာသာရေးအစွန်းရောက်ဝါဒနဲ့အစ္စလာမ်အစွန်းရောက်ယူဝါဒရဲ့အန္တရာယ်တွေဟာအကြီးမားဆုံးချေချောက်မှုတည်းရဲ့ဖြစ်တယ်ဆိုတဲ့အချက်ကိုပြုမှွင့်လင်းလင်းမပြောဘူးဆိုရင်ဒါဟာကိုယ့်ကိုယ်ကိုလှည့်စားရရောက်ပါလိမ့်မယ်
။တက္ကသိုလ်ကိုတုံ့ပြန်ရင်ဆိုင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်ရဲ့ရဲစွမ်းတက်တီပုံမှာလည်းဝန်ကြီးချုပ်ကချီးကျူးပြောဆိုသွားပါတယ်။တက္ကသိုလ်ဟာမနေ့တုန်းကမဲဘုံပြည့်ရဲ့အချက်ချနေရာမှာကဲဆိုးတွေတင်ဆောင်လာတဲ့ကားစင်းနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလမ်းသွားလမ်းလာတွေကိုလည်းဓာတ်နဲ့ထိုးခဲ့တာပါ။ဓာတ်နဲ့ထိုးတက္ကသိုလ်မှရောက်တက်94နှစ်ရွယ်စောတောက်ဆိုင်ပတ်ရှင်နေရာမှာတွင်ပွဲချင်းပြီးတည်ဆုံးသွားခဲ့ပြီးနောက်နှစ်ယောက်ကတော့ဒဏ်ရာမပြင်းထန်ပေမဲ့ဆေးရုံကိုပို့ဆောင်ကုသမှုပေးခဲ့ရပါတယ်။မိုဘိုင်းလက်ကင်ဖုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုတစ်ခုထဲမှာတော့မဲဘုံမျိုးကလူစီကားရမျိုးလေကောင်မှရဲတပ်ဖွဲ့ဝင်တို့ကိုဓာတ်နဲ့တက်ခတ်ဖို့ကြိုးစားခဲ့တာကိုလည်းတွေ့ခဲ့ရတာပါ။နောက်ဆုံးမှာတော့ရဲတယောက်ကအနိကပ်ပြစ်ခတ်ခဲ့ပြီးတနက်တန်ရနဲ့နောက်ပိုင်းဆေးရုံမှာတက်ခတ်သူလည်းတည်ဆုံးသွားပါတယ်ခင်ဗျာ။
ကိုအောင်လင်းဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာဖြစ်ပွားနေတဲ့တနက်ကင်အကြမ်းဖက်မှုတွေပပျောက်ရေးလူငယ်တွေရဲ့ကြိုးပမ်းမှုသတင်းကိုတင်ပြပေးချင်ပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ပက်ဂလန်ကမေဂျော်ရီစတုန်းမန်ဒက်ဂလက်စ်အထက်တန်းကျောင်းမှာတနက်သမားတဦးရဲ့ပြစ်ခတ်မှုကြောင့်ကျောင်းသူကျောင်းသား18ဦးသေဆုံးခဲ့ရတာအခုဆိုရင်6လရှိသွားပြီဖြစ်ပါတယ်ဒီဖြစ်ရဟာအမေရိကန်သမိုင်းမှာတော့အဆိုးဝါးဆုံးအထက်တန်းကျောင်းတွင်ပြစ်ခတ်မှုလည်းဖြစ်ပါတယ်ဒီဖြစ်ပျက်ကြောင့်မို့လို့တနက်ကင်အကြမ်းဖက်မှုတွေကိုနိုင်ငံရေးအဖြေချနိုင်မှုလူလူဆွေးနွေးပွဲတွေလုပ်ပြီးတော့လူငယ်တွေတော်တော်များများကတိုက်တွန်းလာကြသလိုသူတို့ရဲ့ရွယ်တူလူငယ်တွေကိုလည်းမဲပေးကြဖို့တိုက်တွန်းခဲ့ကြပါတယ်ဒီကြောင့်ဖလော်ရီဒါပြည်နယ်ကနေပြီးတော့ VOA သတင်းတောက် Bad Medicine သတင်းပေးပို့ထားတာနားလောင်ပြောပြပေးပါရှင်
အမေရိကန်လွှတ်တော်ရွေးကောက်ပွဲကျင်းပတဲ့ညမှာဖလော်ရီဒါပြည်နယ်ကလူငယ်အတော်များများဘားဆိုင်တစ်ခုမှာစုဝေးပြီးတော့မဲရလာတွေကိုစောင့်ကြည့်ခဲ့ကြပါတယ်။အဲ့ဒီလူငယ်တွေထဲမှာပတ်ကလန်ကျောင်းသနပ်ပစ်ခတ်မှုမှာအသက်ဘေးကလွတ်မြောက်ခဲ့တဲ့ကျောင်းသူကျောင်းသားတွေလည်းပါဝင်ပါတယ်။လွန်ခဲ့တဲ့6လလောက်ကဖလော်ရီဒါပြည်နယ်ပတ်ကလန်ကစတိုးမန်ဒေါက်ဂလပ်အထက်တန်းကျောင်းမှာသနပ်သမား2ဦးရဲ့ပစ်ခတ်မှုကြောင့်ကျောင်းသား18ဦးအသက်ဆုံးရှုံးခဲ့ရပြီးအခြား18ဦးလည်းဒဏ်ရာရသွားခဲ့တာပါ။အဲ့ဒီမှာအသက်ဘေးကလွတ်မြောက်ခဲ့တဲ့ကျောင်းသူကျောင်းသားတွေဟာတနက်ကင်ဆာမှုထိန်းချုပ်ရေးကိုတိုက်တွန်းအားပေးတဲ့လှုပ်ရှားတက်ကြွသူတွေဖြစ်လာပြီး March for Our Life အသက်ရှင်တန်းရေးအတွက်ချစ်တဲ့ပွဲဆိုတဲ့လူလူစုဝေးပွဲတွေကိုဦးဆောင်ကျင်းပခဲ့ကြသလိုတခြားလူငယ်လူရွယ်တွေကိုလည်းနိုင်ငံရေးအရာလှုပ်ရှားတက်ကြွဖို့တိုက်တွန်းလို့ဆိုခဲ့ကြတာပါပတ်ကလန်ကျောင်းသူတို့ကအခုလိုရှင်းပြပါရယ
်ပတ်ကလန်ကျောင်းကအဖြစ်ပြက်တွေဟာကောလိပ်ကျောင်းသူကျောင်းသားတွေရဲ့စိတ်ဓာတ်တွေလှုပ်ရှားသွားစေခဲ့ပါရယ်အထူးသဖြင့်နှစ်ပေါင်းများစွာအတွင်းမဲပေးခဲ့ကြတဲ့လူငယ်အကြီးအတွက်ဒီနှစ်အများဆုံးဖြစ်လာတာကိုချင်းသိနိုင်ပါတယ်
။လွှတ်တော်ရွေးကောက်ပွဲမှာလူငယ်တွေမဲပေးကြဖို့ Next Gen ဆိုတဲ့အဖွဲ့တစ်ခုကဦးဆောင်ပြီးမန်မီမြို့ကနိုင်ငံတကာတက္ကသိုလ်မှာလိုက်ပြီးတော့နှိုးဆော်ခဲ့ကြတာပါ။
Some things that he's really strong on. One of them is climate change.
ရှာတဲ့ကြောက်ကြတဲ့လူငယ်တွေထဲမှာရှာတဲ့ဥပဒေပြောင်းလဲမှုအတွက်လှရှားနေသူလည်းတယောက်ပါဝင်တဲ့အကြောင်းသူတို့အားလုံးဟာဖလော်ရီဒါပြည်နယ်တောင်ပိုင်းမှာနေထိုင်ကြသူတွေဖြစ်တဲ့အတွက်ဖလော်ရီဒါပြည်နယ်ကိုလာမယ့်အနည်း90အတွင်းရှေ့အောက်ကိုရောက်မသွားစေချင်ကြဘူးလို့ Next Gen အဖွဲ့က Anna Klein ကသူတို့ရဲ့ရွေးချက်တွေကိုကျောင်းသူတူအုပ်ကိုရှင်းပြသွားတာပါလူငယ်တွေမဲပို့ပေးကြဖို့တိုက်တွန်းတဲ့အနေနဲ့ Next Gen အဖွဲ့နဲ့ March for Our Life လှုပ်ရှားမှုကိုဦးဆောင်နေကြတဲ့လူငယ်တွေပူရယ်လှုပ်ကိုင်နေတာပါဒီလှုပ်ရှားမှုကအခုမှအစပဲရှိသေးတယ်လို့ပတ်ကလန်ကျောင်းပြစ်ခတ်မှုမှာလွတ်မြောက်ခဲ့တဲ့ကျောင်းသားတဦးလည်းဖြစ်တဲ့တက်ကြွလှုပ်ရှားသူ Matt Distas ကအခုလိုပြောပါတယ
်။ This isn't a one time thing. We aren't galvanized around any individual.
ဒါကတည်းကနေပြီးတော့မဲ့ကိစ္စမျိုးမဟုတ်ပါဘူး။ဘယ်လွတ်တော်ကုသလဲတဦးတယောက်ကိုမှတိုက်တွန်းလှုပ်ဆောင်နေတာလည်းမဟုတ်ပါဘူး။ကျွန်တော်တို့ရဲ့အသက်ကိုကယ်တင်ပေးနိုင်မဲ့အကြံဉာဏ်တွေမူဝါဒတွေအတွက်လှုပ်ဆောင်တိုက်တွန်းနေတာပါ။
လူငယ်တွေဦးဆောင်တဲ့ဒီလှုပ်ရှားမှုတွေအရှိန်မြင့်လာသလိုပဲလူငယ်မဲဆန္ဒရှင်အတော်များများလည်းမဲထွက်ပေးခဲ့ကြတာပါဒီနှစ်လွတ်တော်ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့လူငယ်အကြီးအကျယ်ဟာ2014ခုနှစ်ကတည်းကစာရင်30ရာခိုင်နှုန်းကျော်တိုးလာတာကိုတွေ့ရပါတယ်ရှင
်နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေပြီးတော့နောက်ထပ်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါအောင်ရှင
်အမေရိကန်နဲ့ပြင်သစ်သမ္မတရုဟာဥရောပလူမျိုးရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြပါတယ်ပြင်သစ်ကိုရရောက်ချင်းမှာပဲပြင်သစ်သမ္မတကိုဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပြီးတဲ့နောက်မကြာခင်မှာအခုလိုတွေ့ဆုံကြတာပါအလစီနန်တော်မှာတွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းဥရောပလူမျိုးရေးနဲ့ပတ်သက်ပြီးတော့ကုန်ကြစည်တွေကိုမျှပြီးတော့ခံကြဖို့ထရမ့်ကတိုက်တွန်းခဲ့ပါတယ်ယမန်နိုင်ငံမှာဆော်ရီဦးဆောင်တဲ့မဟာမိတ်အဖွဲ့တိုက်လေယာဉ်တွေကိုဝေဟင်မှာပြန်တမ်းရင်စီဖြစ်ပေးတဲ့အမေရိကန်ရဲ့အစီအစဉ်ကိုဆုံးသတ်လိုက်ပါတယ်မဟာမိတ်အဖွဲ့အနေနဲ့အခုအခါမှာဒီအကူအညီမလိုတော့တာကြောင့်ဒီအစီအစဉ်ကိုဆုံးသတ်ဖို့အမေရိကန်ဘက်ကတောင်းဆိုခဲ့တယ်လို့ဆော်ရီအာရေဗီယာကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ဘက်ကတော့ဒီမဟာမိတ်အဖွဲ့တွေက20ရာခိုင်နှုန်းကိုအမေရိကန်ကလောင်စာဆီထောက်ပံ့ပေးထားတယ်လို့ပြောပါတယ်ဆော်ရီအာရေဗီယာရဲ့ဆုံးဖြတ်ချက်ကိုအတိအမှတ်ပြီးကြောင်းနဲ့ယမန်လူထုကိုအကာအကွယ်ပေးသွားမယ့်ကိစ္စရပ်ဒီမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံနဲ့ကြားဆောင်ရှိရန်ကစ်ကန်22ခုကတပ်ဖွဲ့ဝင်တွေနဲ့ဆီလက်နဲ့ပစ္စည်းတွေကိုဒီကနေ့မှာအပြီးသတ်ရုပ်သိမ်းလိုက်ပါတယ်။လွန်ခဲ့တဲ့စက်တင်ဘာကရရှိထားတဲ့သဘောတူညီချက်အတိုင်းအခုလိုပြန်ရုပ်သိမ်းလိုက်တာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စစ်ဘက်ဆိုင်ရာသဘောတူညီချက်ဟာဒေသငြိမ်းချမ်းရေးနဲ့နိုင်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအခြေအဟုန်မြင့်တင်ရေးကိစ္စရပ်တွေအတွက်အရေးကြီးတဲ့ယုံကြည်မှုတည်ဆောက်ရေးအဆင့်ဖြစ်ကြောင်းလည်းတောင်ကိုရီးယားဘက်ကပြောပါတယ်။လူပေါင်း189ဦးတည်ဆုံခဲ့တဲ့အင်ဒိုနီးရှားလေယာဉ်ပျက်ကြရာမှာတည်ဆုံသူတွေကိုရှာဖွေတဲ့အစီအစဉ်ရဆိုင်လိုက်ပြီးဖြစ်ကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါရယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါရယ်။ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါရယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါရယ်။အခုတော့ဒီညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတတဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.